အမေရိကန်မှာတော့အစိုးရတစ်စိတ်တစ်ပိုင်းရက်မသွားအောင်ပူးပေါင်းလှုပ်သွားမယ်လို့အထက်လွှတ်တော်ဒီမိုကရက်အမတ်ခေါင်းဆောင်ကပြောလိုက်ပါတယ်။အမေရိကန်အစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရက်တံမသွားအောင်ရှောင်ရှားနိုင်ဖို့ Republican အမတ်တွေရဲ့အစိုးရယာယီအသုံးစရိတ်ဥပဒေကြမ်းကိုထောက်ခံမဲပေးမယ်လို့ဒီအမတ်ခေါင်းဆောင် Chuck Schumer ပြောတာကိုအမေရိကန်သတင်းတွေမှာဖော်ပြလိုက်တာပါ။အစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရက်တံမသွားအောင်အစိုးရယာယီအသုံးစရိတ်ကိုဒီနေ့တောက်ကြာနေညမတိုင်ခင်လွှတ်တော်ကအတိပြုပေးဖို့လိုအပ်ပါတယ်။Republican အများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်ကအစိုးရလုပ်ငန်းတွေစက်တင်ဘာလအထိဆက်လက်လည်ပတ်နိုင်ဖို့အတည်ပြုထားတဲ့ယာယီအသုံးစရိတ်ကိုအထက်လွှတ်တော်မှမက်ခွဲဆုံးဖြတ်ကြရမှာပါ။ဒီအသုံးစရိတ်ဥပဒေကိုအတည်ပြုပေးဖို့အတွက်ထောက်ခံမဲ60ထက်ကျော်ဖို့လိုအပ်ပြီးဒီမိုကရက်ထက်လွှတ်တော်မှအနည်းဆုံး10ယောက်ရဲ့ထောက်ခံမဲလည်းလိုအပ်ပါတယ်။အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer ကဒီမိုကရက်အမတ်တွေအနေနဲ့တခြားရွေးစရာလမ်းမရှိဘူး။အစိုးရလုပ်ငန်းတွေရပ်တန့်သွားမှာမလိုလားဘူးလို့ပြောခဲ့ပါတယ်ခင်ဗျာ။